ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံကနေရက်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအခြေအနေပိုဆိုးနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေကတော့ကိုဗစ်ကာယောဂါကိုအာရုံမစိုက်နိုင်ကြဘူးလို့ပြောပါတယ်။မြန်မာနယ်ဒီမော့ဆူမြို့နယ်တွေကပြည်တွင်းဒုက္ခသည်တွေအနေနဲ့နေထိုင်စားသောက်ရေးကပိုပြီးအရေးကြီးနေတဲ့အခြေအနေကြောင်းရန်ကုန်ကဖေးပို့တဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ဒီပီလူနာရေအတွက်တို့ပြည်မြင့်တဲ့နေရာနဲ့အတူနေရက်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆရာကုလသမဂ္ဂအဖွဲ့အစည်းတွေကဂျွန်လ9ကပဲကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်အသက်လူထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တွေအနေနဲ့ကိုဗစ်ကာကွယ်ဖို့တဲ့လက်ငင်းအရေးကြီးတဲ့ပြဿနာတွေကိုပိုပြီးအာရုံစိုက်နေကြရတယ်လို့ကြားပြည်နယ်ဒီမော့ဆိုးမြို့နယ်ယာယီစစ်ဘေးဆောင်စခန်းကခူးမိတယ်ကပြောပါတယ်။
ကိုကျွန်တော်တို့ခဏတုံ့ပြန်ရတာကအသက်မသေးအောင်ပဲပြန်ဆက်နေရတယ်။အဲ့တော့ပုံပြေတော့ဘာလို့လဲကျွန်တော်တို့အဲ့ဒီအချိန်မှာဆက်ရှိတယ်လို့ခါသာတယ်ကျွန်တော်ဘာလို့လဲဆိုတော့ကျွန်တော်ဒီစစ်ကနေအလုပ်ကိုရှောက်နေတယ်ကျွန်တော်ဟိုကြည့်လိုက်ဒီကြည့်လိုက်ချင်းနဲ့ခါသာတော့တော်တော်လေးဒုက္ခရောက်တော့ပေါ့နော်။ဟိုအကြီးအကြီးကြီးဆုံးကျွန်တော်ဝါစာပဲကျွန်တော်တနည်းမှတ်မှာကိုရည်ကြီးတယ်ပေါ့နော်
။စစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်တွေကြားမေလကုန်ပိုင်းကစတင်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ကြားပြည်နယ်တွေကဒေသခံ38,000ကျော်အိုးအိမ်စွန့်ခွာပြီးထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကထုတ်ပြန်ထားပါတယ်။အခုအချိန်ထိလည်းအများစုအားဒီမော့ဆိုမြို့နယ်တော်ကတောတောင်နေထဲမှာပုံကုန်နေကြပါတယ်။ချင်းပြည်နယ်ဟာခါကံဘက်လက်မင်းတက်ထန်တလန်မြို့နယ်တွေမှာလည်းစစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးလူဦးရေ19,500လောက်ယာယီစစ်ဆောင်စခန်းတွေစီပြောင်းရွှေ့ခဲ့ကြတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဟာခါမျိုးကခရီးရန်ဘာသာရေးခေါင်းဆောင်တွေကတော့ချင်းပြည်နယ်မှာသေဆုံးသူတွေရှိတဲ့အထိကိုဗစ်ရောဂါဖြစ်နေတဲ့ပေါ်စိုးရိမ်တဲ့အကြောင်းဂျွန်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဆေးဘေးဒုက္ခသည်တွေဟာတိုက်ခိုက်ခံရမှာကိုပိုပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းမင်းတပ်မြို့နယ်ကပြည်တွင်းဒုက္ခသည်တွေကိုဂူညီပေးနေတဲ့တာဝန်ခံစလိုင်းဒေးဗစ်ကပြောပါတယ
်။ ICD ရေနေနဲ့တော့ကိုဗစ်ကစီးဖြစ်ပေါ်လေသူတို့စီချက်မှာတော့ကြောက်ရွံ့နေတဲ့ဟာပဲပုံများတယ်ပေါ့လေ။ဒါတော့သူဒီစီစီပေါ်မှာအရင်ဆိုင်နေတဲ့ခါကျတော့အာဒီတော့သူတို့ကြောက်ကြတာပါလေ။ဘာလို့ဒီလိုဒီအသာဝင်သူလုပ်ဖြစ်ကြပါလဲ။အခုတော့သူစစ်ထဲမှာကာကြီးရောမရှိတာကိုပြရနော်။အာဒါသူရဲ့ခံစားချက်ပါလေ
။စစ်ကောင်စီအနာသိပြီးနောက်ပိုင်းကချင်ရှမ်းချင်းကရားနဲ့ကင်းပြည်နယ်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါလေ။ဒီနောက်ပိုင်းမှာနေရက်စွန့်ခွာထွက်ပြေးလာသူတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ်ဟာအရင်ကတည်းကများလာနေပါတဲ့ချင်းနဲ့ကြားပြည်နယ်ကပြည်တွင်းဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့ပြောဆိုချက်အရဆိုရင်ကိုဗစ်ကာယောဂါကိုကာကွယ်နိုင်မဲ့ပစ္စည်းသုံးဆောင်တွေယောဂါဖြစ်လာခဲ့ရင်ကုသပေးနိုင်မဲ့ဆေးဝါးတွေဘာမှမရှိဘူးလို့ပြောနေပါတဲ့ဆေးဝါးတန်ရှင်းတဲ့ရေနဲ့အစားအသောက်မိုးကာနဲ့ချင်းတောင်းဓာရီကပို့ပြီးအရေးပေါ်လိုအပ်နေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ
ကိုသိန်းနိုင်ကိုပြောပြသွားတာဖြစ်ပါတယ်